Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington Bureau of View American အတန်းကနေ2019ခုနှစ် March 10ရက်တောက်ကြနေနနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်မြတ်တပ်ပါ။ဒီမနက်ခင်းသတင်းတွေကိုမဆွမြတ်မှုနဲ့အတူကြီးညာပေးမှာပါ။အီရတ်က IS တွေကြော်ရီတိမ့်ပိုက်ထားတဲ့ရက်ကာမြို့ကိုပြန်ပြီးတိမ့်ဖို့စစ်ဆင်ရေးမှာဘသူဥဆောင်မယ်ဆိုတာကိုအမေရိကန်နဲ့တူရကီတို့ကြားသဘောတူညီမှုအခုထိမရကြသေးပါဘူး။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကဝင်ရောက်မှုကိုတားမြစ်တဲ့သမ္မတထရန့်ရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်တဲ့အမိန့်အတွက်ပြည်တော်ကြီးနဲ့6ခုကနေစိန်ခေါ်လိုက်ကြပါတယ်။တရုတ်မြန်မာနှစ်နိုင်ငံနေဆက်တည်ငြိမ်ရေးအတွက်ကိုကန့်ဒေသတွေတိုက်ခိုက်မှုတွေချက်ချင်းရပ်ဆဲဖို့တရုတ်ဘက်ကတောင်းဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်းအင်ဂျင်နိုင်
။ကောင်းပါပြီရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA News Burmese မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်နော်။ဒီကနေ့နေနဲ့ခင်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာတော့
The European UnionContinues to lead negotiations on a resolution on the situation of human rights in Myanmar.
ဒါကတော့ Rohingya အရေးနဲ့ပတ်သက်လို့လက်ရှိပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဥရောပတမကရဲ့ပြောခွင့်ရအမျိုးသမီးက VOA မြန်မာပိုင်းကိုပြောကြားခဲ့တာပါ။လူခွင့်ရေးကောင်စီမှမြန်မာအရေးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတင်ပြတဲ့အခါမှာတော့အသေးစိတ်ကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ထိုင်းမြန်မာနယ်စပ်ကမြန်မာရွှေပြောင်းစာတင်ကျောင်းကကျောင်းသူကျောင်းသားတွေမြောက်ရီဘက်မှာဆယ်တန်းစောင့်မိုးဝဲသွားဖြေတဲ့အခြေအနေကိုလည်းပြောပြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတဲ့အခါမှာတော့ကျန်းမာရေးနဲ့အတူတိုင်းသတင်းလွှာတို့ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်။
အဲစစ်တွေကြအဖွဲ့မြို့တော်လူသူတို့ကိုရင်ချင်ညာထားတဲ့ရက်ကာမျိုးကိုဝင်းပြီးတိမ့်တဲ့အခါမှာအီရတ်တပ်တွေကိုလက်နက်အထောက်အကူပေးဖို့အတွက်အမေရိကန်မရိန်းတပ်သားတွေဟာဆီးရီးယားအရှေ့မြောက်ပိုင်းဒေသကိုတွားရောက်နေပြီလို့အမေရိကန်ရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းအခုလိုရက်ကာကိုတိုက်ခိုက်ရင်လည်းပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားနောက်ဆုံးသဘောတူညီမှုရရှိတဲ့အနေအထားကူတည်မရှိသေးပါဘူး။ရက်ကာမျိုးရက်ကဂျီဟက်4000လောက်ကိုနှင်ထုတ်နိုင်ဖို့အတွက်အမေရိကန်ကူညီပေးနေတဲ့ကတ်စတပ်ဖွဲ့တွေကပဲဥဆောင်မလား။ဒါမှမဟုတ်တူရကီဥဆောင်တဲ့ဆီးရီးယားတပုံတွေကပဲဥဆောင်မလားဆိုတာဆုံးဖြတ်နိုင်တဲ့ပုံမျိုးကူတည်မတွေ့ရသေးတာပါ။ဒါပေမဲ့ဆီးရီးယားမြောက်ပိုင်းအဓိကကျတဲ့ဒီမျိုးကလည်းအမေရိကန်တွေပံ့ပိုးကူညီနေတဲ့ကတ်စ်ပြည်သူ့ကာကွယ်တပ်ဖွဲ့ YPG တွေထွက်မသွားရင်တူရကီဥဆောင်တဲ့တပ်ဖွဲ့တွေကတိုက်ထုတ်မယ်လို့အမေရိကန်မရိန်းတပ်သားတွေရောက်ရှိသွားချိန်ကြာတဲ့ပရင်းနေမှာပဲတူရကီနိုင်ငံခြားရေးဝန်ကြီးကသတိပေးလာပါဒီရက်ကဝင်ရောက်စီးနှင်းမှုအရေးမှာရှုပ်ထွေးမှုတွေဖြစ်နေပြီးတော့ဘဲဖွဲ့ကဥဆောင်မယ်ဆိုတာနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြောင့်လနဲ့အခြေကျန်ကျနေတာပါ။တူရကီနိုင်ငံခြားရေးဝန်ကြီးကအမေရိကန်ဆွာအိုက်စစ်သွေးကြော်တွေခိုင်မာခြေကုပ်ယူထားတဲ့ရက်ကောက်တိုက်ခိုက်မှုအစီအစဉ်တွေလုပ်ပြီးအချိန်နဲ့ရှုပ်ထွေးအောင်လုပ်နေတယ်လို့ဆွဆဲပါတယ်။အမေရိကန်ရာရှိတွေကတော့ရက်ကန်နဲ့32ကီလိုမီတာအကွာအမေရိကန်မရိန်းတပ်ဖွဲ့တပ်ဖွဲ့ကိုလက်နက်ကြီးတွေနဲ့အတူတတ်ချထားတယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုနဲ့ဥရောပရဲ့ဒီမိုကရေစီစနစ်ကိုအင်အားနဲ့အောင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်လုပ်နေသလိုဆယ်စုနှစ်နဲ့ချီရှိနေတဲ့နေတိုးမဟာမိတ်အဖွဲ့ပြိုကွဲအောင်လို့အဖွဲ့ဝင်နိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ရှက်ဖို့ကြိုးစားနေတယ်လို့လွှတ်တော်ကြားနာပွဲမှာနိုင်ငံသားရေးရာသုံးသပ်သူတွေနဲ့အက်စတိုးနီးယားနိုင်ငံသမ္မတဟောင်းတို့ကကြာသာရင်းတွေကပြောကြားခဲ့ကြပါတယ်ရုရှားဟာအမေရိကန်ရဲ့ပြိုင်ဘက်ဖြစ်တယ်ဆိုတာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့တန်တရားမရှိသင့်ဘူးလို့ဥရောပမူဝါဒရေးရာသုံးသပ်ရေးအဖွဲ့ European Policy Analysis ရဲ့ဥက္ကဋ္ဌပီတာဒိုရန်ကပြောပါတယ်အနောက်နိုင်ငံတွေရဲ့ဒီမိုကရေစီစနစ်ကိုဆန့်ကျင်ရေးအစိုးရကိုယ်တိုင်အားပေးနေတဲ့ဝါဒဖြန့်မှုတွေကိုရုရှားအစိုးရကပိုတိုးလှုပ်လာနေတယ်လို့ဒိုရန်ကပြောပါတယ်ဒါကြောင့်နေတိုးအဖွဲ့တွေကဒီမိုကရေစီနိုင်ငံတွေမှာအန္တရာယ်ရှိလာတယ်လို့ဆိုပါတယ်ရုရှားအစိုးရရဲ့မဟာဗျူဟာမျှော်မှန်းချက်တွေဟာဥရောပမှာရှိတဲ့အမေရိကန်အကျိုးစီးပွားနဲ့အခြေခံအဖြစ်ကွဲလွဲနေတယ်လို့ဥရောပမူဝါဒရေးရာကြွမ်းကျင်သူကပြောပါတယ်ရှင်
။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကနေအမေရိကန်နိုင်ငံနဲ့ဝင်ရောက်မှုကိုတားမြစ်တဲ့သမ္မတဒေါနယ်ထရန့်ရဲ့ပြန်လည်ပြင်ဆင်ပြီးထုတ်ပြန်တဲ့အမိန့်အတွက်အမေရိကန်ပြည်ထောင်စုရဲ့ပြည်내6ခုကစိန်ခေါ်လိုက်ကြပါတယ်။အခုထုတ်ပြန်တဲ့အမိန့်တွေဟာ Pacific ဂျွန်းနယ်ကပြည်내လေးဖြစ်တဲ့ Hawaii ပြည်နယ်မှာနေထိုင်တဲ့မွတ်စလင်တွေကိုထိခိုက်စေတယ်ဆိုပြီးသူ့ပြည်내ကတရားစွဲထားတာပါ။ အခုအမိန့်တွေဟာအရင်အမေရိကန်တရားရုံးတွေကပယ်ချထားတယ်သမရအမိန့်ကိုအစားထုတ်ဖို့ရည်ရွယ်တဲ့ကြိုးပမ်းမှုတစ်ခုဖြစ်တာကြောင့်လို့ပြောပြီးနောက်ထပ်ပြည်နယ်၅ခုကလည်းစုပေါင်းစိန်ခေါ်ခဲ့ကြတာဖြစ်ပါတယ်သမရရဲ့မူလအမိန့်ဥဆောင်ကန့်ကွက်ခဲ့တဲ့အမေရိကန်နောက်ချမ်းဝါရှင်တန်ပြည်နယ်ကတော့သမရရဲ့ January 28ရက်ထုတ်ပြန်တဲ့အမိန့်ကိုပြန်လည်တီးဖြတ်ထားတယ်အခုအမိန့်တွေကိုလည်းဆိုင်းငံ့တဲ့တရားရုံးမိန့်ထုတ်ပြန်ပေးဖို့ Seattle ကပြည်နယ်အစိုးရတရားရုံးကိုပန်ကြားခဲ့တာပါနောက်ပြည်နယ်တွေဖြစ်တဲ့ Oregon, Minnesota နဲ့ New York ပြည်နယ်တွေကလည်း Washington ပြည်နယ်ရဲ့တရားရုံးလှုပ်ဆောင်မှုမှာပူးပေါင်းပါဝင်ပါတယ် Massachusetts ပြည်နယ်ကလည်းရှေ့သတင်းပတ်ထဲမှာပဲသမရရဲ့အမိန့်တွေကိုမကျေနပ်ကြောင်းတရားဆွဆွဖို့လှုပ်ဆောင်မှုမှာသူ့ပြည်နယ်လည်းပါဝင်မယ်လို့ချက်တပရင်းနဲ့နှောင်းပိုင်းမှာကြေညာပါတယ်။ Washington ပြည်နယ်အစိုးရရှင်နဲ့ Bob Ferguson ကတော့သမရပြည်ဝင်ခွင့်တားမြစ်မှုဆိုင်ရာအမိန့်တွေဟာငွေထုတ်ပြန်ချက်တဲ့ပိုးပြီးဘောင်းကျင်းတဲ့အပြင်ဒါအဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာပြဿနာတွေကိုဖြေရှင်းပေးနိုင်စွမ်းမရှိဘူးလို့ပြောပါတယ်
။ American သမရဟောင်း Barack Obama လက်ထက်မှာပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးအစီအစဉ်သင့်တဲ့အစားထိုးနိုင်ဖို့ကြိုးစားနေကြတဲ့ Republican အမတ်တွေအမိန့်နဲ့အောက်လွှတ်တော်မှာအတားအဆီးနှစ်ခုကိုကျော်လွှားနိုင်ခဲ့ကြပါတယ်။ဩဘာမာကဲလို့တည်ကြတဲ့တံပိုးနဲ့ကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ်တစ်ကို Republican Party တွင်းမှာကိုကန့်ကွက်မှုတွေရှိနေချိန်မှာပဲအောက်လွှတ်တော်နှစ်ခုမှာအတည်ပြုနိုင်ခဲ့ကြတာပါအခွင့်စည်းချက်မှုအကောက်ခွန်အပြင်လူမှုဖူလုံရေးကျမ်းမာရေးစောင့်ရှောက်မှုစတဲ့အစီအစဉ်တွေကိုဂိုင်တွေတဲ့အောက်လွှတ်တော် Ways and Means Committee မှာ18နာရီလောက်ကြာအောင်လို့အခြေအတင်ဆွေးနွေးခဲ့ကြပြီးဂျာတာရင်းနေမနဲ့လင်းအားကြီးအချိန်မှာပဲအတည်ပြုနိုင်ခဲ့ကြပါတယ်တခါအောက်လွှတ်တော်စွမ်းအင်နဲ့ကုသရန်ဝယ်ရေးကော်မတီမှလည်းညာလုံးပေါက်ဆွေးနွေးခဲ့ကြပြီးတဲ့နောက်10နှစ်လောက်ကြာမှဒီမိုကရက်အမတ်တွေဘက်ကတားဆီးမှုတွေကိုကြော်လွှားနိုင်ကဒီအမေရိကန်ကျန်းမာရေးပြည်စုစောင့်ရှောက်မှုဥပဒေကြမ်းကိုအတည်ပြုနိုင်ခဲ့ကြပါတယ်။အစ်စ်အစားထိုးဖို့စီစဉ်နေကြတဲ့ဥပဒေကြမ်းအပေါ် Republican အမတ်အားလုံးကထောက်ခံအောင်ကြိုးစားတဲ့အနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌဘော့ရာယန်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ Obama Care ကိုပယ်ဖျက်အစားထိုးနိုင်ဖို့အနည်းဆက်ဆုံးအခြေအနေကိုရောက်နေပြီလို့ဘော့ရာယန်ကဆိုပါတယ်ရှင်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရရှိဖို့အတွက်နှစ်နိုင်ငံနယ်စပ်ဒေသမှာတိုက်ခိုက်နေတဲ့အဖွဲ့အားလုံးထင်းထင်းတင်းတင်းလှုပ်ဆောင်ကြဖို့နဲ့လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရပ်ဆဲကြဖို့တရုတ်အစိုးရကချက်တပရင်းနေမှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်ကိုကံကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာအခုသတင်းပတ်တွင်ထပ်မံဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသက2000ကျော်တရုတ်နိုင်ငံနဲ့ထွက်ပြေးဝင်ရောက်လာတယ်လို့တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေထိခိုက်နစ်နာတာအတွက်လည်းတရုတ်နိုင်ငံကအပြစ်တင်ရှုံချပါတယ်။ဒါ့အပြင်ဒီဒုက္ခတွေကိုတရုတ်ဆိုကအကူအညီတွေပေးနေတယ်လို့နေဆက်ဒေသတည်ငြိမ်မှုရရှိရေးအတွက်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလည်းလုပ်နေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လာရှုဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေကိုအကူအညီဆောင်ရွက်ပေးနေသူတွေကတော့တရုတ်ဘက်ခြမ်းကိုထွက်ပြေးကြသူတွေဟာတရုတ်ဘာသာစကားပြောရတဲ့သူတွေဖြစ်ပြီးတိုက်ပွဲတွေစတင်ကြတဲ့ကတရားအားလုံးကိုတရုတ်ဘက်ကပိတ်ထားလိုက်ပြီးဗမာဒုက္ခသည်တွေကိုပေးမဝင်ပဲတရုတ်တွေကိုပဲပေးဝင်တယ်လို့ VOA ကိုပြောပါတယ်။လောက်ကင်ဝန်းကျင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသတွေမှာတွားရောက်လောက်ကင်နေတဲ့ရွှေပြောင်းလုပ်သားထောင်နဲ့ချီပြီးထွက်ပြေးတင်းရှောင်နေရတယ်လို့မြို့ရဲမှာလည်းပိတ်မိနေသူတွေရှိနေပါတယ်။မြန်မာနိုင်ငံရဲ့ငင်းကြဲလုပ်ငန်းရှင်ကိုတရုတ်ကထောက်ခံကြောင်းနဲ့မပြေလည်မှုတွေကိုဆွေးနွေးဖြေရှာပြီးငင်းကြဲတဲ့အနေနဲ့ဖြေရှင်းဖို့တိုက်တွန်းကြောင်းနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။မတ်လ6ရက်တနင်္လာနေ့ကကိုကံတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်တရုတ်နယ်နိမိတ်ထဲလက်နက်ကြီးနဲ့တခြားခြေတွေကြားရောက်ထိမှန်ပြီးနေဆက်ခဒေသခံတအူထိခိုက်ဒဏ်ရာရတယ်လို့ပိုင်ဆိုင်မှုတချို့လည်းပျက်စီးတာရှိတယ်လို့ပြောပါတယ်။ကျတဲ့ပရင်းနေမှာတော့တိုက်ပွဲတွေဟာပိုးပြီးပြင်းထန်လာတယ်လို့ကိုကံအဖွဲ့က VOA ကိုပြောပါတယ်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူ့အခွင့်အရေးညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချတဲ့အခါကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးကတောင်းဆိုနေသလိုနိုင်ငံတကာပါတဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိုထည့်သွင်းတောင်းဆိုမဲ့ပုံမရပါဘူး Reuters သတင်းဌာနကရရှိတဲ့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတိတ်ကိုပြင်းထန်တဲ့ဆွဆွဲချက်တွေထွက်ပေါ်နေတာနဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံတော်အစ်စ်မှာပဲရှိနေသေးတာကို EU ကသိပါတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးရုံးရဲ့ထောက်ခံမှုနဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှုရန်ဟီလီအနေနဲ့စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလုပ်နေတယ်လို့ဆိုတဲ့ဆိုးွားတဲ့လူ့အခွင့်အရေး6 ချိုးဖောက်မှုတွေအပေါ်စုံစမ်းပြီးတော့ကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်ဆောင်ရွက်ဖို့အတွက် EU ရဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတိုက်တွန်းထားပါတယ်။ Writers သတင်းဌာနကရရှိတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးဆွေးနွေးမှုတွေထဲမှာမြန်မာအစိုးရနဲ့ပါဝင်သင့်တဲ့သူဘက်အားလုံးကပါဝင်တယ်လို့ EU နိုင်ငံသားရေးရာနဲ့လုံခြုံရေးဆိုင်ရာပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်။အပိဒတ်ဆုံးဖြတ်ချက်ကိုမတ်လ23ရက်ဒါမှမဟုတ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနှစ်ပတ်လည်ညီလာခံပြီးဆုံးမဲ့မတ်လ24ရက်နေ့မှာတင်ပြနိုင်မယ်လို့ပြောခွင့်ရမာယာကိုစီယန်ချစ်ကပြောပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအောက်တိုဘာ9ရက်နေ့နောက်ပိုင်းဆိုးဝါးတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေလုပ်နေတာကိုနိုင်ငံတကာပါတဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့ပြီးစုံစမ်းပေးဖို့အတွက်လူ့ခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုက်အယ်ဟူစိန်ကဗုဒ္ဓဟူးနေ့ကပဲလူ့ခွင့်ရေးကောင်စီစည်းဝေးပွဲမှာထပ်ပြီးတော့တောင်းဆိုခဲ့တာဖြစ်ပါတယ်။ EU တန်တမန်တွေကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့လက်ရှိလုပ်နေတဲ့လုံခြုံရေးလှုပ်ရှားတွေအတိုင်းဆက်လုပ်သွားရှင်ပုံရတယ်လို့အင်္ဂါနေ့ကစည်းဝေးပွဲမှာပြောတဲ့အကြောင်း Writers သတင်းထဲမှာဖော်ပြထားပါတယ်ရှင်။
American Timeline ရှင်ရဲ့ Hack လို့ဖောက်ထွင်းတဲ့ season တွေနဲ့ပတ်သက်တဲ့အချက်လက်တွေကို WikiLeaks အဖွဲ့ကရယူပြီးဖြန့်ဝေနိုင်ခဲ့တဲ့နောက်မှာ WikiLeaks တည်ထောင်သူ Julian Assange က CIA ကစိတ်ပျက်စရာကောင်းလောက်အောင်ညှင့်ဖြစ်တယ်လို့ပြောကြလိုက်ပါတယ်။ဒီလိုအစီအစဉ်မျိုးကိုဖန်တီးပြီးတနေရာတည်းစုထားထားတယ်လို့လုံခြုံမှုလည်းမရှိတဲ့အတွက်ဒါဟာရာဇဝင်တွင်လောက်တဲ့စိတ်ပျက်စရာညံ့ဖျင်းမှုလို့ Assange ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ WikiLeaks ကဒီသတင်းပတ်အစောပိုင်းမှာ CIA ရဲ့ကန့်သက်ဆဲဆရန်ထောင်ပေါင်းများစွာကိုဖောက်ချခဲ့တာဖြစ်ပြီးဒီဆဲဆရန်တွေကလည်း CIA ရဲ့ hack လုပ်တဲ့လုံနည်းလုံဟန်အလုံးကိုလူများသိသွားခဲ့တာဖြစ်ပါတယ်။ Smartphone တွေနဲ့တချို့ TV တွေထဲဖောက်ထွင်းဝင်ရောက်လို့ရတဲ့ကိရိယာတွေ CIA မှာရှိတယ်ဆိုတာဒီဆဲဆရန်တွေမှာဖော်ပြထားပြီးသူတို့ထောက်လန်းချင်တဲ့သူတွေကိုအဲ့ဒီ set တွေထဲက microphone တွေကနေတဆင့်ထောက်လန်းလို့ရနေတာဖြစ်ပါတယ်။နေပညာကုမ္ပဏီတော်များများ WikiLeaks ကိုဆက်သွယ်ပြီး CIA ထောက်လန်းမှုဆိုင်ရာနောက်ထပ်အချက်လက်တွေမေးမြန်းချတယ်လို့ပြောပါတယ်။ဒါပေမဲ့ Apple နဲ့ Samsung ကုမ္ပဏီတွေကတော့သူတို့ဟာ WikiLeaks ရဲ့ဆွဆွဲပြောဆိုမှုမှန်မှန်မှန်ဆန်းစစ်နေတယ်လို့ဗုဒ္ဓဖူးနေမှာပဲညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်
။လိုအပ်တဲ့ဓာတ်မြေဩစာနဲ့ရေအလုံးလုံးရမယ်ဆိုရင်အင်္ဂါဂျိုပေါ်မှာအာလူးစိုက်ပျိုးလို့ရမယ်လို့သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။နိုင်ငံတကာအာလူးသုတေသနဌာနနဲ့ပီရူးနိုင်ငံလီမာမြို့မှာရှိတဲ့အင်ဂျင်နီယာနဲ့နည်းပညာတက္ကသိုလ်ကသုတေသူတွေဟာပမ်ပတ်ဒယ်လာဝါယာတက္ကသနရတွေကမြေကြီးတွေကိုတုံးပြီးတော့အာလူးကိုအအောင်မြင်မြင်စိုက်ပျိုးနိုင်ခဲ့ပါတယ်။အဲ့ဒီမြေဟာအင်္ဂါဂျိုဘော်မှာရှိတဲ့မြေသားနဲ့အနီးစပ်ဆုံးတူတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အင်္ဂါဂျိုဘော်ကအပူချိန်၊လေထုဖိအား၊အောက်ဆီဂျင်နဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ပမာဏတို့အတိုင်းဆင်တူနီးပါးရှိတဲ့အလုံးကမ်းတစ်ခုကို NASA Ames သုတေသနဌာနကသိပ္ပံပညာရှင်တွေရဲ့အကူအညီနဲ့ဆောက်လုပ်ပြီးတော့အဲ့ဒီမှာအာလူးစိုက်ပျိုးနိုင်ခဲ့တာဖြစ်ပါတယ်။ကျန်းသန်းတဲ့ရာသီဥတုအခြေအနေနဲ့6တွေ့ပြင်းထန်တဲ့မြေကြီးပေါ်မှာအာလူးအမျိုးအစားတော်တော်များများစိုက်ပျိုးနိုင်တာကိုအားတက်စရာစမ်းသပ်တွေ့ရှိခဲ့ကြပါတယ်ရှင်။
Direct from Washington, the voice of America, VOA. ဒါကတော့တောက်ကြနေနေတဲ့ခင်းသတင်းစီစဉ်ကိုဒေါက်ခင်မျိုးသက်နဲ့မဆုမြမွန်တို့ကတင်ဆက်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်မှာပါ။ရိုဟင်ဂျာလူနည်းစုတွေပေါ်ရရဆက်ဆက်ပြုမှုနေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းမှုတစ်တရက်ပြုလုပ်မဲ့ကိစ္စကိုဥရောပတမကကလက်မခံတဲ့သဘောပြသလိုက်ပါတယ်။ဒီပြဿနာအပေါ်နီလန်းသင်းနဲ့ချိတ်ကပ်မဲ့အစားလက်ရှိပုံစံအတိုင်းမြမအစိုးရနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ဒီဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြမအရေးဆွေးနွေးမှုတွေကိုတော့ဆက်ပြီးတော့နားဆင်ပါရှင်မြမနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မဒိန်းကျင့်ရွာလုံးကျွတ်မိရှို့တာတွေပြုလုပ်ခဲ့ပြီးဒီလုပ်ရက်တွေဟာလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်ရာလူမျိုးတုံးတပ်ဖြတ်ရာရောက်နိုင်တယ်လို့မကြသေးခင်ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာထုတ်ပြန်ထားပါတယ်ဒါကြောင့်ဆီးရီးယားနဲ့မြောက်ကိုရီးယားတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြုလုပ်ခဲ့တယ်လို့မြန်မာနိုင်ငံရဲ့ဒီကိစ္စကိုလည်းအပြည့်အဝစုံစမ်းစစ်ဆေးဖို့နိုင်ငံတကာစုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းတင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်အယ်ဟူစိန်ကပြောကြားခဲ့ပါတယ
် I therefore urge the council at minimum to establish a commission of inquiry into the violence against the Rohingya
ဒါကြောင့်လည်းရိုဟင်ဂျာတွေပေါ်ကျမ်းဖတ်မှုတွေသူသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလွန်ကျွေးဆောင်ရွက်ချက်တွေကိုအ ਨੇ ဆုံးတော့စုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့လူခွင့်ရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံဖွင့်လှစ်ခွင့်ရဖို့လည်းထပ်မံပြီးတောင်းဆိုလိုပါတယ
်။ဥရောပသမဂ္ဂကတော့ကုလသမဂ္ဂရဲ့ဒီအဆိုပြုချက်အပေါ်စိတ်ဝင်စားမှုမရှိဘဲလက်ရှိပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုပဲမြန်မာအစိုးရနဲ့ညှိနှိုင်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂရဲ့ပြောခွင့်ရအမျိုးသမီးမာယာကိုစီဂျန်နစ်က VOA မြန်မာပိုင်းကိုအခုလိုပြောကြားခဲ့ပါတယ
် The European Union continues to lead negotiations on a resolution on the situation of human rights in Myanmar.
မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့မလလေလောက်မှဆွေးနွေးပြီးတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမလကုံပိုင်းလောက်ကြရဲ့အတီးပြုတ်ဖို့ရှိတဲ့ဆုံးဖြတ်ချက်မူကြမ်းကို EU ကဥဆောင်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်။ကျမတို့ရဲ့အဓိကရည်မှန်းချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆူဆူဝဝလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အစီရင်ခံစာနဲ့ပတ်သက်လို့ခိုင်လုံစိတ်ချရတဲ့ဗန်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်သဘောတူညီမှုရရှိနိုင်ဖို့ဖြစ်ပါတယ်။ဥရောပသမဂ္ဂဟာမြန်မာအစိုးရနဲ့တကွသက်ဆိုင်ရာဗတ်ပေါင်းစုံနဲ့ဆွေးနွေးညှိနှိုင်းနေပါတယ်။ဘလို့ရလဒ်တွေထွက်ပေါ်လာမယ်ဆိုတာဒီအစ်စ်မှကျွန်မမပြောနိုင်သေးပါဘူး
။မြန်မာအစိုးရဘက်ကတော့ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးတစ်ဖက်သက်ပြောဆိုမှုတွေရှိမရှိဆိုတာကိုထိထိရောက်ရောက်ဆန်းစစ်ကြည့်ဖို့လိုတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဘက်လိုက်မှုမရှိဘဲတမာတမတ်ကြကြရှုမြင်ဖို့လိုတယ်လို့ဆိုပါတယ်။အခုကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုလည်းမှတ်သားထားပြီးမှန်ကန်ကြောင်းတွေးရှိရရင်ထိထိရောက်ရောက်အရေးယူသွားမယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကမနေ့ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောကြားခဲ့ပါတယ်
။ The international community should be vigilant against calls based on unverified allegations as they are intentional, unfounded and one-sided.
အခြေအနေရှိရှိဆွေးနွေးမှုတွေရည်ရွယ်ချက်ရှိရှိတစ်ဖက်သက်ပြောဆိုမှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အထူးသတိထားကြည့်ဖို့လိုအပ်ပါတယ်။ကျွန်တော်ရဲ့လူညုံရေးတပ်ဖွဲ့ဝင်တွေနဲ့တပ်စခန်းတွေကိုရန်စတိုက်ခိုက်ခဲ့တဲ့ကိစ္စဒီအစီအစဉ်ဆောင်မှာလုံးဝဖော်ပြထားခြင်းမရှိပါဘူး။ကုလသမဂ္ဂနဲ့သူ့ရဲ့လက်အောက်ခံအဖွဲ့အစည်းတွေရဲ့လုပ်ရဟာဗက်လိုက်မှုမရှိပဲသမတ်ကြဖို့လည်းမျှော်လင့်ပါတယ်။တစ်ချိန်တည်းမှာပဲအခုလိုပြောဆိုနေလို့ပြစ်ဒဏ်ကကင်းလွတ်မှုပေးနေတယ်ဆိုတဲ့သဘောမဟုတ်ပါဘူး။ခိုင်မာတဲ့အထောက်အထားတွေတွေ့ရရင်ပြမှုကျူးလွန်သူတွေကိုထိတိယောက်ယောက်အရေးယူသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးခန်းစားကိုအတိမပြုပေမဲ့ဒီအထက်အဆွဆွဲမှုတွေဟာအရေးပါတယ်ဆိုတာကိုတော့မှတ်သားထားပါတယ်
။ January နဲ့ February လတွေမှာမြန်မာနဲ့ Bangladesh နယ်စပ်တွေကိုတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းမတ်လ23ရက်နေ့မှာသူ့ရဲ့တွေ့ရှိချက်တွေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ထိုင်းမြန်မာနယ်စပ်ရွှေပြောင်းစာတင်ကျောင်းတွေတဲကအထက်တန်းကျောင်းနှစ်ကျောင်းကနေမြန်မာရွှေပြောင်းကျောင်းသား100ကျော်ဟာအစိုးရစစ်ဆယ်တန်းဆောင်မွဲကိုကရင်ပြည်နယ်မြဝတီမြို့မှာမတ်လ10ရက်နေ့ကနေပြီးတော့စတင်တွားရောက်ဖြည့်ဆည်းနေကြပါပြီ။အဲ့ဒီအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကအသေးစိတ်ပြောပြမှာပါရှင်
။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာတင်ကျောင်းပေါင်း82ကျောင်းအနက်အထက်တန်းအဆင့်ဖွင့်ထားတဲ့မြန်မာရွှေပြောင်းစာတင်ကျောင်းနှစ်ကျောင်းကကျောင်းသားဥယျာဉ်တရားတယောက်ဟာမြန်မာအစိုးရစစ်တဲ့ဆယ်တန်းဆံမွေးပွဲကိုမလ10ရက်နေ့မှာတွားရောက်ဖြည့်ဆို့နေပြီဖြစ်တဲ့အကြောင်းရှေ့ပြောင်းဆရာမများအစည်းအရုံးဥက္ကဋ္ဌဒေါ်ရွှေစင်ကအခုလိုပြောပါတယ
် Migrant Landing Center တွေကကျောင်းနှစ်အထက်တန်းကျောင်းနှစ်ကျောင်းဝင်ဖြည့်တယ်ပိတ်တိကျောင်းက56ရောက်နဲ့စာတုလီကျောင်းက45ရောက်101ရောက်ဖြစ်ကန့်သွင်းတာတော့သူတို့ရဲ့တက်ဆိုင်ရာအထက်ဒီမဲဆောက်မှာအခြေစိုက်တဲ့ Landing Center တွေမှာတို့တင်ကန့်သွင်းပြီးတော့ဆရာဆရာမတွေကစတင်ပေးတယ်။ပြီးခဲ့တဲ့6ရက်နေ့ကမြောက်ပြည်မှာတွားပြီးတော့မြောက်ပြည်တင်ရည်ဆန္ဒအနေကကလေးတွေနေဖို့ထိုင်ဖို့တဲဖို့အတွက်စီစဉ်ပေးတယ်။ပိတိကျောင်းကကလေးတွေကတော့အထက်ကနှစ်မြောက်ပြည်အထက်ကနှစ်ကျောင်းမှာတဲပြီးတော့စာတုလီကျောင်းကကလေးတွေကတော့အဲကျောင်းလုံးကြီးနာကဒီဘုန်းကြီးကျောင်းတစ်ကျောင်းမှာသူတို့တဲကြတယ
်။ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းထဲကမြမအစိုးရစစ်ဆံမွေးဝဲတွေကိုကျောင်းပေါင်း20ကျော်ကကျောင်းသားကျောင်းသူတွေကဝင်ရောက်ဖြည့်ဆည်းခဲ့ကြတာပါဖေဖော်ဝါရီလ22ရက်နေ့ကတော့ရွှေပြောင်းကျောင်းသားကျောင်းသူပေါင်း900ကျော်ဟာမြမအစိုးရစစ်ဆံမွေးဝဲဖြစ်တဲ့၄တန်းနဲ့၈တန်းဆံမွေးပွဲတွေကိုမဲဆောက်မြို့ကစာစစ်ဌာန3ခုကနေဝင်ရောက်ဖြည့်ဆည်းခဲ့ကြပြီး10တန်းဆံမွေးပွဲကိုတော့ကျောင်းသားကျောင်းသူပေါင်း100ကျော်ကမြဝတီမြို့မှာဝင်ရောက်ဖြည့်ဆည်းခဲ့ကြတာပါရွှေပြောင်းစာတင်ကျောင်းတွေကအောင်တဲ့ကျောင်းသားတွေကိုမြမပြည်တဲကဆရာတော်အရှင်စေကိန်းနာကတက္ကသိုလ်ပြီးတဲ့အထိကျောင်းထားပေးခဲ့ပါတယ်။ဒီအတွက်မြမပီရဲ့ဆယ်တန်းဆံမွေးပွဲကိုကျောင်းသားတွေကဝင်ရောက်ဖြည့်ဆို့ဖို့အတွက်ပို့ပြီးတော့စိတ်ဝင်စားလာခဲ့ကြတာပါ။ဒီအတွက်ရွှေပြောင်းမိသားစုတွေကလည်းကလေးတွေရဲ့ပညာရေးကိုအားပေးလာကြတယ်လို့လည်းဆိုပါတယ်
။လန်နီဆန်နာတွေမှာရှိတဲ့ကလေးတွေကဒီမြမပညာရေးဆယ်တန်းတက္ကသိုလ်ဝင်ခွင့်ခေတ်ကိုဖြည့်ဆို့စိတ်ဝင်စားတဲ့ကလေးတွေရှိကြသလိုဒီမဲဆောက်မှာလည်းကျန်ရစ်ခဲ့တဲ့ဒီမဲဆောက်မှာပဲရှိတဲ့ပြန် ပညာရေးပေါ့နော်10တန်း17တန်း12တန်းပညာရေးကိုလည်းဆက်လက်ပြီးတော့ဖြည့်ကြားတဲ့ကလေးတွေလည်းတပိုင်းရှိကြတယ်အဲ့ဒီထက်ပေါ့မှာအခု100နဲ့တယောက်ကတော့ဒီမြန်မာပညာရေးတက္ကသိုလ်ဝင်ခွင့်ကိုသူတို့ဝင်ဖြည့်ပြီးတော့အောင်နေဆိုရင်တက္ကသိုလ်ဘွဲရတဲ့အထိသူတို့ဆက်တက်ဖို့ဆက်တက်ဖို့ဤမှန်းချက်တွေရှိတယ်မိဘတွေကလည်းအားပေးထောက်ကြတယ
်အခုဆိုရင်မြန်မာပြည်ကအစိုးရစစ်စံမွေးပွဲကိုရွှေပြောင်းကျောင်းသားတွေဝင်ရောက်ဖြည့်ဆိုတာဟာ၄နှစ်မြောက်ရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့10တန်းအစိုးရစစ်အောင်ချက်က1900ခန့်လုံးရှိခဲ့တယ်လို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအသိမှတ်ပြုထားတဲ့ရွှေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း12ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000ကျော်စာတင်ကြားနေကြတာဖြစ်ပါတယ်ရှင်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
မတော် VOA မြန်မာပိုင်းရုပ်သံအစီအစဉ်ကိုနေ့စဉ်မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျိုတုကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်နေကြပါတယ်နေပါတယ်ရှင်အခုတော့အာရှဒေတာတွင်ခီးသွားလုပ်ငန်းအခြေအနေကိုပြောပြမှာပါအာရှဒေတာတွင်မှာဝင်ငွေကောင်းလာပြီးတော့လေကြောင်းလိုင်းတွေဈေးသက်သာလာတာနောက်တရုတ်နိုင်ငံသားတွေပြည်ပအလဲပတ်သွားရောက်လဲပတ်မှုများလာတာကြောင့်ဒေတာရင်းခီးသွားလုပ်ငန်းဖွံ့ဖြိုးလာနေပါတယ်ဒီလိုကြီးထွားလာနေတဲ့ခီးသွွားကဏ္ဍနဲ့အတူအခြေခံအဆောက်အုံတွေသွာလာလဲပတ်စရာဒေတာတွေကိုလည်းခက်မြန်မြန်တိုးချဲ့ပေါ်ဆောင်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲရေရှည်ဖွံ့ဖြိုးရေးအတွက်ခီးသွွားလုပ်ငန်းကိုပိုပြီးထိထိရောက်ရောက်စီမံခန့်ခွဲဖို့တုံ့သက်သူတွေကတိုက်တွန်းပါတယ် VOE သတင်းတောက် Ron Combin ရဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
မြန်မာနိုင်ငံအပါအဝင်အာရှဒေသတွင်းမှာကြီးထွားလုံကအလားအလာတိတ်ပြီးခိုင်မာကောင်းမွန်နေတယ်လို့ထိုင်းနိုင်ငံသမားဆက်စတက်ကတူကကြီးထွားကဏ္ဍသုံးသပ်သူနဲ့ပူချသူဂျွန်ကိုရူစကီကပြောပါတယ
် Well, you know, the big areas that we're looking at the moment
ခုချိန်မှာတော့ထိုင်းနိုင်ငံဟာကြီးထွားလုံကတိတ်ကိုဖွံ့ဖြိုးနေပြီးဆက်ပြီးလည်းအခြေအနေကောင်းနေပါတယ်ဗီယက်နမ်နိုင်ငံဟာလည်းခိုင်ခိုင်မာမာဖွံ့ဖြိုးနေပါတယ်မြန်မာနဲ့ကမ္ဘောဒီးယားတို့ကတော့တိုးတက်မှုရော့ကျနေပေမဲ့နိုင်ငံသားယင်းနှိမ့်နှံမှုနဲ့ဆောက်လုပ်ရေးလုပ်ငန်းတွေစိတ်ဝင်တစားနဲ့လှုပ်လှုပ်ရှားရှားဖြစ်နေတဲ့ဒေသတွေပါ
ဗီယက်နမ်နိုင်ငံကတော့ခီးသွွားလုပ်ငန်းဆိုင်ရာအခြေခံအဆောက်အဦပိုင်းမှာယင်းနှိမ့်နှံမှုကိုတိုးချဲ့နေပြီးခီးသွွားလုပ်ငန်းယင်းနှိမ့်နှံမှုနေတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုတို့လိုဝင်ငွေနဲ့နိုင်ငံတွေထံကခီးသွွားလုပ်ငန်းအလားအလာတွေကိုရယူသွားနိုင်တယ်လို့လည်းကမ္ဘာခီးသွွားလုပ်ငန်းဆိုင်ရာကောင်စီကပြောပါတယ်အာဆီယံအဖွဲ့ဝင်အရှိတောင်အာရှ10နိုင်ငံတွင်ခီးသွွားလုပ်ငန်းမှာဓာတ်ရိုက်အနည်းနဲ့ရောတစ်ဖက်တစ်လမ်းကဆက်နွယ်ပြီးတော့ရောပြည်သူ32တန်းလောက်ပါဝင်ပတ်သက်နေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်နောက်6နှစ်တာကာလအတွင်းခီးသွွားလုပ်ငန်းအတွက်ဒေါ်လာ23ဘီလီယံယင်းနှိမ့်နှံမှုစီစဉ်ထားတာပါ။ခီးသွွားလုပ်ငန်းကဖိလစ်ပိုင်စီးပွားရေးရဲ့10ရာခိုင်နှုန်းရှိနေတာဖြစ်ပြီးအစိုးရကနှစ်ဆတိုးချဲ့ဖို့ရည်ရွယ်လှုံ့ဆော်နေတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက်ပစိဖိတ်လေကြောင်းသွားလာရေးဆိုင်ရာအကြံပေးအဖွဲ့ကအိုလီဗာလမ်ကတော့ဒေတာတွင်စီးပွားရေးဖွံ့ဖြိုးမှုကြောင့်ခီးသွွားလုပ်ငန်းတိုးတက်လာတာလို့ဆိုပါတယ်။လာမယ့်ဆယ်စုနှစ်အတွင်းလူလက်တန်းစားတန်း190ကနေတန်း400အထိရှိလာမယ်လို့လည်းခန့်မှန်းထားတာပါ
။ The growth of the middle class and the strength of the middle Asian middle class the
လူလက်တန်းစားကြီးထွားလာတဲ့အာရှလူလက်တန်းစားတွေပိုများလာတယ်နောက်ချမ်းသာသူတွေအတွက်တည်ထောင်ပြင်မဲ့ထားပြီးတော့အာရှလူလက်တန်းစားတွေလည်းလလန်းမိတဲ့လေကြောင်းလိုင်းတွေပို့ပြီးတော့များလာတယ်။လောင်စာစီဇင်းတို့ကလည်းကြနေတယ်ဆိုတော့အာရှပစိဖိတ်ဒေသတွင်အားလိုက်ရခီးထွက်တဲ့အလားအလာကတိတ်ကိုကောင်းမွန်ပါတယ်
။ပြီးခဲ့တဲ့2016ခုနှစ်အတွင်းအာရှပစိဖိတ်ဒေသတွင်လေကြောင်းလိုင်းတွေကနိုင်ငံစုံခီးတဲ့ပေါင်း293တန်းကိုပြန်တန်းပေးခဲ့တာဖြစ်ပြီးဒီရင်နှစ်ကနေနှိုင်းယှဉ်ရင်ခီးတဲ့အရေအတွက်600ခန့်လုံးပို့များလာတာဖြစ်ပါတယ်။အထူးသဖြင့်ကတော့ပြည်ပကိုတွားရောက်လဲပတ်ကြတဲ့တရုတ်နိုင်ငံသားတွေရဲ့ဈေးကွက်ကြောင့်ခီးသွွားလုပ်ငန်းဖွံ့ဖြိုးလာခဲ့တာလို့လည်းကမ္ဘာခီးသွွားလုပ်ငန်းဆိုင်ရာကောက်စီ WTTC ကပြောပါတယ်။ တရုတ်နိုင်ငံသားတွေခီးသွားလာနိုင်တဲ့နိုင်ငံစင်းကို14နိုင်ငံကနေ133နိုင်ငံအထိ2012ခုနှစ်မှာတရုတ်အစိုးရကတိုးချဲ့လိုက်ပြီးတဲ့နောက်တရုတ်ခီးသွားအရေးအတွက်အဆ900အထိတိုးလာခဲ့တာပါ2000ပြည့်နှစ်မှာတရုတ်ခီးသွား10တန်းကနေ2015ခုနှစ်အရောက်မှာတော့88တန်းထိတိုးတက်လာခဲ့ပါတယ်ဘရူနိုင်းမလေးရှားထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကိုလာရောက်လဲပတ်ကြတဲ့နိုင်ငံတကာခီးသွားတွေရဲ့လေးပုံတစ်ပုံကတရုတ်ခီးသည်တွေဖြစ်ပါတယ်ထိုင်းနိုင်ငံမှာလာရောက်လဲပတ်သူ32တန်းရှိနေတာကနေလာမယ့်2021ခုနှစ်မှာခီးသည်တန်း50လောက်အထိရောက်ရှိလာမယ်လို့ခန့်မှန်းတဲ့အကြောင်းလဲသုံးသက်သူကိုရိုစကီကပြောပါတယ်အာရှဒေသအနေနဲ့ခီးသည်လာရောက်မှုတိုးလာရေးတစ်ခုတည်းနဲ့မဟုတ်ဘဲခီးသွားလုံကစီမံခန့်ခွဲမှုအပေါ်အလေးထားလှုပ်ဆောင်နိုင်ဖို့လိုအပ်တယ်လို့လည်းသူကသုံးသပ်ပါတယ်ခီးသွားလုံကကဏ္ဍကြောင့်ဒေသတွင်းမှာလာမယ့်2025ခုနှစ်အရဒေသတွင်းစီးပွားရေးဖွံ့ဖြိုးမှု 5.6 ရာခိုင်နှုန်းလောက်ရှိလာပြီးဒေါ်လာ 928.9 ဘီလီယံလောက်အထိရှိလာမယ်လို့ခီးသွားလုံကကောင်စီကခန့်မှန်းထားပါတယ်ဒီပမာဏကဒေတာရင်းအတည်င်းထုတ်လုပ်မှုရဲ့ 12.6 ရာခိုင်နှုန်းလောက်ရှိနေတာလည်းဖြစ်ပါတယ်ရှင်
။မတ်သိန်ကီထိုင်ပြောပြသွားတာပါ။ကမ္ဘာပေါ်ကဖွံ့ဖြိုးမှုအများဆုံးနိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံသားတွေဟာတက်တန်းအရှိဆုံးဖြစ်မယ်လို့သုတေသနလေ့လာချက်အသစ်တစ်ခုကတွေ့ရှိခဲ့ပါတယ်။သူတို့ဘာကြောင့်အသက်ရှည်ကြသလဲဆိုတဲ့အကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ကပြောပြမှာပါရှင်။
လန်ဒန်အင်ပီရီယယ်ကောလိပ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသိပ္ပံပညာရှင်တွေရဲ့ပူးတွဲသုတေသနအရဖွံ့ဖြိုးမှုအများဆုံးနိုင်ငံပေါင်း35နိုင်ငံမှာပြန်ပြန်လူသက်တမ်းပိုရှိလာမှာဖြစ်ပေမဲ့2030ပြည့်နှစ်ကျရင်တောင်ကိုရီးယားမှာမွေးဖောက်မဲ့အမျိုးသမီးရာအသက် 90.8 နှစ်ရှိမှာဖြစ်ပြီးအမျိုးသားတွေကတော့ 84.1 နှစ်အသက်ရှိဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်2030ပြည့်နှစ်ကျရင်အသက်65နှစ်ရှိမဲ့ကိုရီးယားအမျိုးသမီးတွေအနေနဲ့နောက်ထပ်28နှစ်ခွဲအသက်ရှိမယ်လို့လည်းသုတေသီတွေတွေးရှိထားတာပါတတန်းရှိဆုံးဆင်းမှာတောင်ကိုရီးယားကအမျိုးသမီးရောအမျိုးသားပါထိတ်ဆုံးကနေရာယူထားပြီးစလိုဗေးနီးယားနဲ့ပေါ်တူဂီတို့ကအမျိုးသမီးတွေကဒုတိယတတန်းအရှိဆုံးဖြစ်ပြီးအမျိုးသားတွေတတန်းရှိတဲ့ဆင်းမှာတော့ဟန်ဂရီနိုင်ငံကဒုတိယလိုက်ပါတယ်အမေရိကန်ကတော့2030ပြည့်နှစ်မှာအမျိုးသမီးတတန်း83နှစ်နဲ့အမျိုးသားက89နှစ်ခွဲရှိပြီးတိုးတက်မှုအနည်းငယ်ရှိမှာဖြစ်ပေမဲ့တောင်ကိုရီးယားနိုင်ငံနဲ့ဆိုင်တော့တည်တည်တာယုံနေနေပါတယ်အမေရိကန်မှာတိုးတက်မှုနည်းပါးတဲ့အကြောင်းရင်းတွေမှာတော့စီးပွားရေးမညီမျှမှုတွေကြီးမားလွန်းတာကျန်းမာရေးအာမခံစနစ်အားနည်းတာတွေပါဝင်တယ်လို့လည်းလက်ဆက်ဆေးသူတွေကကြားနေမှာဖော်ပြတဲ့လေ့လာချက်ကထောက်ပြထားပါတယ်တောင်ကိုရီးယားမှာလူတွေတက်တန်းပူရှိတဲ့အဓိကအကြောင်းတွေမှာတော့ကလေးဘဝမှာအာဟာရပြည့်ဝတာသူတုံနှုံဆေးလေးတောင်နှုံနည်းပါးတာတွေရောင်းလို့သူတေသီတွေကပြောပါတယ်ကျန်းမာရေးဆက်ရှောက်မှုဘိုးသူတန်းနဲ့အစ်မင်းနည်းပညာတွေအသုံးပြုလာနိုင်တာတွေကလည်းအသက်ပူရှိရတဲ့အကြောင်းရင်းတွေဖြစ်ယူဆန်တက်သူစိပညာကောလိပ်ကတွဲဖက်ဖော်မောက်ကဒေါက်တာကင်ချန်အိုကပြောပါတယ်
တ
ောင်ကိုရီးယားမှာအခုကလူကြီးကျန်းမာရေးအဆင့်တန်းမြင့်လာပြီးကျန်းမာရေးဝန်ဆောင်မှုတွေပိုများလာသလိုစောင့်ရှောက်မှုရဖို့လည်းပိုလွယ်လာပါတယ်။ဆေးပညာဆိုင်ရာနည်းပညာတွေတိုးတက်လာတဲ့အမျှကျွန်တော်တို့တိုင်းပြည်ရဲ့ကျန်းမာရေးစောင့်ရှောက်မှုကိုအခြေခံကြကြရောင်ပြန်ထင်ရလာတဲ့အတွက်လူသက်တမ်းပိုရှိလာတယ်လို့နားလည်ပါတယ်။
ဖွံ့ဖြိုးတဲ့နိုင်ငံတွေကြားထဲမှာအမေရိကန်ရဲ့လူသက်တမ်းတိုးတက်မှုနှိမ့်ချတဲ့တခြားအကြောင်းရင်းတွေထဲမှာတော့လူသက်မှုများတာကလေးနဲ့မိခင်သေဆုံးမှုနှုန်းများတယ်လည်းပါပါတယ်။တောင်ကိုရီးယားမှာတော့မွေးကိစ္စကလေးသေဆုံးမှုနှုန်းနည်းပါးတာကလူသက်တမ်းပိုရှိလာတဲ့အကြောင်းရင်းတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။
တောင်ကိုရီးယားမှာတက်ကြီးပိုင်းတွေပုံများလာပြီးမွေးဖောက်နှုန်းကျဆင်းလာပါတယ်။မွေးကင်းစားကလေးသေဆုံးမှုနှုန်းကလည်းလူသက်တမ်းရှိရတဲ့အကြောင်းတစ်ခုဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံမှာမွေးဖောက်မှုနှုန်းကျဆင်းတဲ့အတွက်မွေးကင်းစားကလေးသေဆုံးမှုလည်းနေပါတယ်။မွေးကင်းစားကလေးသေဆုံးမှုနေပါတဲ့အတွက်သက်တမ်းပိုရှိလာတာလည်းဖြစ်နိုင်ပါတယ
်။သူတို့ကလေးလာခဲ့တဲ့နိုင်ငံတွေထဲမှာတော့အမေရိကန်၊ကနေဒါ၊ဗြိတိန်၊ဂျာမနီ၊ဩစတြေးလျတို့လိုဖွံ့ဖြိုးပြီးနိုင်ငံတွေဒါမှမဟုတ်ပိုလန်မက္ကဆီကိုနဲ့ချက်သမရနိုင်ငံတို့လိုဖွံ့ဖြိုးဆဲနိုင်ငံတွေလည်းပါဝင်ကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါတောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်မကြာခင်မှာတော့လေပင်ချိတ်ဟော်မုန်းများပြီးဖြစ်တဲ့နှလုံးရောဂါကြောင့်သေဆုံးမှုတွေရှိနေကြောင်းဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ကြပါရှင်အခုဒုတိယပိုင်းနာယူဘက်မှာနနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ခဏတွေကိုနားဆင်တဲ့အခါမှာတော
့ရဲ့ဒီမှာ Eric Glenn ဆိုတာ Eric အခြေရှိတယ်အဲ့ဒီအခြေကနေပြီးတော့ဟော်မုန်းတက်ပြီးထုတ်တာနဲ့လွန်ကျွားပြီးတော့နှလုံးမှာသွားပြီးထိကြိုက်တဲ့ဖြစ်တဲ့ယောဂနှလုံးယောဂ
ဒါကတော့လေပင်ကျိတ်ဟော်မုန်းများပြီးဖြစ်တဲ့နှလုံးယောဂအကြောင်းပြောပြမယ်ကျန်းမာရေးကဏ္ဍမှာသောတာရှင်တွေအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပါပါအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်
ဒီကိရမနဲ့တင်ပြမယ် idiom အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက r e a d read ကဖတ်ပါ b e t w e e n between ကကြားမှာ t h e the l i n e s lines ကမြင်းကြောင်းတွေ line တွေလို့လုံးောက်ဒီပဲရတော့ scribe room ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်းတွေကြားမှာဖတ်ပါပါရှင်ဒီတုံးစီတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေကြားမှာရှုပ်ဝဲထဲသွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒလိကတဆင့်ဒီအတုံးဆင်းတဲ့လာတာလို့သိရပါတယ်။နေ့စဉ်ဘဝမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာကတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပက်ပက်မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The report didn't criticize the research directlyBut you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုတိုက်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးအသားကိုကြည်ကျင်းအားဖြင့်ပြန်လည်တုံ့သက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The report didn't criticize the research directly.But you can read between the lines that the review committee has its doubts.
တိုက်ရိုက်တော့မရေးထားဘူးတိုက်ရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပေကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာပြလို့ပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံမှလည်းသောရရှင်နေကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမရဲ့ကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်ကဏ္ဍမှာတော့လေပင်ကျိတ်ဟော်မုန်းများတဲ့နှလုံးယောဂအကြောင်းတင်ပြထားပါရယ်။ဒီအကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင်။
Thank you.
โอเคปามอคดอกเตอร์ขมาวเองครับကျွန်တော်တို့မြန်မာနိုင်ငံမှာဒီလေဘေးမှာရှိတဲ့အကျိတ်ဒီ thyroid လို့ခေါ်တာပေါ့ဆရာနော်အဲ့ဒီအကျိတ်ကနေထုတ်တဲ့အစိတ်ဒါမှမဟုတ်လို့ရှင်လေဒီဟော်မုန်းတွေကြောင့်ဖြစ်တဲ့နှလုံးရောဂါဖြစ်ပွားမှုအနေထားဘယ်လိုအနေထားရှိလဲဆရာရင
်လေဘေးမှာ thyroid gland ဆိုတာ thyroid အကျိတ်ရှိတယ်အဲ့ဒီအကျိတ်ကနေပြီးတော့ဟော်မုန်းဓာတ်တွေထုတ်တာနည်းနည်းလွန်ကျဲသွားပြီးတော့နှလုံးမှာသွားပြီးထိခိုက်တဲ့ဖြစ်တဲ့ရောဂါနှလုံးရောဂါပေါ့ဗျာအဲ့ဒါလည်းရှိပါတယ
်ဟုတ်ကဲ့ဆရာဒီရောဂါဒီလေဝင်းကျိတ်ဟော်မုန်းကြောင့်ဖြစ်တဲ့နှလုံးရောဂါပေါ့ဆရာနော်။ဘာကြောင့်အဓိကဖြစ်ရလဲဆရာ
။ဘာကြောင့်ဖြစ်ရလဲဆိုလို့ရှင်တော့နှမျိုးရှိပါတယ်။တမျိုးကတော့သူ့အလိုလိုကိုဖြစ်ပေါ်လာတာပေါ့လေ။ဒါကျွန်တော် Graves disease ဆိုခေါ်ပါတယ်။နောက်တစ်ခုကတော့လေဝင်းကျိတ်ရောဂါအကျိတ်ရှိနေတယ်။ရှိနေရနေပြီးတော့တချို့အစိတ်အပိုင်းတွေကဖောက်ပြန်လာပြီးတော့ဒီ thyroid hormone တွေထုတ်လာတယ်။နောက်တော့ဖြစ်ရတော့ဒီ Graves disease ခေါ်တဲ့ဒါရဟော်မုန်းကိုလွန်ကဲစွာထုတ်လာတဲ့အချိန်မျိုးကနေပြီးတော့စပြီးတော့ဖြစ်တာများပါတယ်ခင်ဗျာ genetic
ဟုတ်ကဲ့မျိုးရိုးဗီဇကြောင့်ပါဆရာနော
်တချို့မိသားစုတွေမှာလည်းရှိနေတတ်ပါတယ် genetic ကဥမာ twin တွေမှာ monozygous twin တွေမှာဒီအမွားအိမ်မှာတော့မရှိတတ်တဲ့သဘောတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီခါကျတော့ဆရာကြီးဒီဖြစ်ရခြင်းအကြောင်းညာအခုလိုဒီသူ့လိုလိုဖြစ်တာတော့မျိုးရိုးဗီဇကြောင့်ဖြစ်တာတို့ကြောင့်ဒီကာကွယ်နေတဲ့အနေထားကြတော့ခက်မဲ့နေတာရှိတာပါဆရာနော
်ဟုတ်ကဲ့ကာကွယ်လို့တော့သူကမရဘူးပေါ့လေလက်ရှိအချိန်ဒီမှာကြတော့ဒီဟာအချိန်မီပြီးဖို့ဒါအင်္ဂါအရေးကြီးပါတယ်ဘာလို့လဲဆိုတော့ဒါကအသက်အန္တရာယ်ကိုပြုနိုင်တဲ့ယောဂဖြစ်ပါတယ်ဒီဟာအစိတ်တွေကဒီသားရဲ့ဟော်မုန်းတွေကတိတ်ပြီးတော့ညားလာတဲ့အခါမှာပေါ့လေနှလုံးကြီးကတော့အပြတ်လာတာလို့နှလုံးခုန်ကန်ပြီးညားလာပြီးတော့အသက်အန္တရာယ်ရှိနိုင်တဲ့အနေအထားတွေကျွန်တော်တို့ရှိတာပေါ့အဲကြောင့်ဒီကဒါကာကွယ်ရဆိုတာလေစောစီအချိန်ကြီးပြီးလို့ရှိရင်တန်လျာဖြစ်မယ်လူပြောင်းမှာမှာနှလုံးကုန်လုံးမြန်နေမယ်နည်းနည်းအမောမြန်နည်းနည်းအဲ့ဒါလက္ခဏာကြီးရှိလာပြီလို့ကျွန်တော်ကတန်လျာရှိပြီးတော့လေကြိုပြီးတော့လုပ်ပေးနိုင်တဲ့အခါမျိုးတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကာကွယ်လို့ခက်တော်လဲပဲအသက်အနည်းကြီးတဲ့ယောဂါဖြစ်တဲ့အတွက်စောစောသိနေအောင်ဆရာကြီးဆရာခုနကပြောတဲ့ဒီနှလုံးကုန်မြန်ပြီးမောတာအပြင်တခြားရောဒီတတိထားသင့်တဲ့လက္ခဏာအသေးစိတ်တွေရှိလားဆရာ
အဲ့ဒါတွေကတော့ရှိပါတယ်ရင်းတုံနေဟိုပြောလို့ပြောတာရှိတယ်နောက်ပြီးတော့လူတွေကိုကြည့်လိုက်လို့ရှင်လဲသူကနည်းနည်းပိန်နေတယ်ချွေးစည်းလေးတွေနည်းနည်းထွက်နေတတ်တယ်နောက်တစ်ခုကနည်းနည်းခညာမငြိမ်လဲဖြစ်တတ်တယ်အလေးချိန်ကြီးလဲလျော့သွားတတ်တယ်မျိုးလုံးလေးလဲနည်းနည်းမှုပြီးတော့အပြင်ထွက်လာတယ်မျိုးလုံးပြူးပြူးလေးဖြစ်နေမယ်ဒါတွေမြင်လို့ရှိရင်ကျွန်တော်တို့ကတကယ်ဖြစ်ရမယ်အဲ့ဒီအာတော်တော်လေးလဲကြီးကြီးတဲ့အချက်ဖြစ်ပါတယ်။နောက်တစ်ခုကဆိုလို့ရှင်တော့ကျွန်တော်တို့ဒီဝင်လာတဲ့ဟာရင်းနေတုံတယ်။နောက်တစ်ခုကဆိုသွေးတိုးနေတယ်၊တွဲလာတတ်တယ်။နောက်ရှင်ဘတ်အောင်နေပါတယ်။အဲ့လိုပဲပြောရတဲ့။သူတို့နှလုံးမြန်နည်းနည်းရှိပြီးမို့နေတာလေတွေ့တတ်တယ်။တခါလေးလက်လေးတွေကကြီးတုံနေတာတွေ့တယ်။ကျွန်တော်နှလုံးကိုနားထောင်ကြည့်လိုက်တဲ့အခါမှာလည်းနှလုံးကမြန်နေတယ်။တခါလေးအပိုးကုန်နေပါရှိနေတတ်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုရင်တော့သိကြအောင်ပေါ့နော်အများဆုံးသိနေအောင်ဆရာကြီးဒီစိတ်ကိုစေခံပြတင်တာပါဆရာနော
်ဟုတ်ကဲ့ပါကျွန်တော်နှလုံးရောဂါကိုနေ့စဉ်ကြည့်နေတဲ့ဆရာဝန်တွေကတော့ဒါကခေါင်းထဲမှာရှိကိုရှိထားတဲ့ပြဿနာတစ်ခုဖြစ်ပါလေရှိတယ်ဒါပေမဲ့လည်းအထူးသဖြင့်ဆရာဝန်တွေအနေနဲ့လည်းဒီဟာကိုခေါင်းထဲမှာဒါပစကိုစစ်ကြောင့်နှလုံးရောဂါဖြစ်နေမလားဆိုပြီးတော့တကယ်ဖြစ်လာတဲ့လူကိုသိကြအောင်လို့ကျွန်တော်တို့တွေးစစ်ကြည့်လို့ရပါတယ်တွေးထဲမှာ T3 T4 ခေါ်တယ်လေ thyroxin ခေါ်တယ်ဟော်မုန်းဓာတ်ကတာမန်နဲ့များနေတာတွေ့ရတတ်ပါတယ်။ဒါကတော့နှလုံးမှာဘလောက်ဒီထိသွားပြီလဲပါလဲကြည့်ချင်တော့ကျွန်တော် ECG ရိုက်ကြည့်မယ်။ ECG မှာခုန်လုံးတွေမြန်နေတယ်၊ကျွန်တော်တို့နှုံးတွေမြန်နေတယ်၊အပူကုန်နေရှိတယ်၊နှလုံးကတစ်ချက်ချက်ခါသွားတယ်။အဲ့ဒါကြီးတွေ့ပြီဆိုလို့ချင်းတော့ T3 T4 တက်ပြီဆိုတာလည်းကတော့ရှင်းနေတာပါပဲ။နှလုံးကိုဘလောက်ဒီများထိခိုက်ပျက်စီးသွားလဲသိအောင်ဆိုလို့ချင်းတော့ echo ခေါ်တယ်လေ။ဒါလိုင်းနဲ့ဆက်သက်မှုကလည်းလို့ရပါတယ်ခင်ဗျာ။ဒါတော့ radio iodine uptake ဆိုတာဒီ iodine ဓာတ်ကိုစုပ်တဲ့အားလုပ်တဲ့ scan လုပ်တယ်ပေါ့ radio iodine uptake scan အဲ့ဒါလုပ်ကြည့်လို့ရှင်လည်းသိနိုင်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ယောဂါကိုဒီစောစောစီစီရှာဖွေတွေ့ရှိနိုင်ပြီဆိုလို့ရှင်တော့ဒီကုသမှုအနေထားကတော့အလားလားကောင်းတဲ့သဘောရှိတာပါဆရာနော
်။ကောင်းပါလေ။အချိန်မီကုသဥနာကျော်ဗျာဒါမကုသခင်မှာတော့ကျွန်တော်ကသိထားတင်တာ။အဲ့ဒီယောဂါကြီးရလည်းရှိနေတယ်တချို့ကျွန်တော်တို့တောရွာတွေမှာရှိတဲ့လူတွေဆိုရင်ဒီယောဂါကြီးရှိနေမှဒီပဲလေလူကပိန်ချိုးသွားရင်နှလုံးတွေကလည်းကျွန်တော်တို့တာမန်10မိနစ်မှ90မိနစ်ခုံရမယ်အစား တို့ကတကယ်တရား40တရား50ခုနေမယ်ချွေးကြီးလည်းထွက်နေမယ်အဲ့လိုနေရင်လည်းနှလုံးအပြတ်ပြီးတော့ဆုံးဆုံးပြေဆုံးသွားတာလည်းအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့အဓိကတာဝန်ကတော့အချင်းကြီးကုသဖို့ပါပဲကျွန်တော်တို့ရဲ့တင်းကျဲတဲ့ဈေးတွေကတော့များသောအားဖြင့်ဒီမက်ဒီမဇောခေါ်တဲ့ကာဘီမဇောစတဲ့ဈေးတွေနဲ့တိုက်ရိုက်ဟုံးဘုံခြေဖြက်လို့ရပါတယ်အဲ့ဒါဒီသုံးလို့ရတယ်နောက်တစ်ခုကနှလုံးခွင်းနှုန်းညံတာကိုလည်းနေပြီးတော့နှလုံးကြောင့်ဒုက္ခမရအောင်ဘီတာအဒရီနစ်ဘလော့ကာခေါ်တဲ့ထိုးပလန်နှလုံးလိုပါလို့ဒီလိုဈေးတွေနဲ့သုံးလို့ရပါတယ်ခွင်းနှုန်းညံတာအတွက်ကိုကျွန်တော်တို့ digitalist ခေါ်တဲ့ဈေးတွေကိုလည်းအသုံးပြုလို့ရတယ်ဒါအပြင်ပေါ်လေးဒီတခြားဈေးတွေဒီကျောင်းကျန်တဲ့ဘလော့ကာဘာညာကပြင်နေတယ်သုံးရအကဲတချို့လူတွေမှာဆိုလို့ရှိရင်တော့စီးနေတိမ့်တိမ့်လို့မရတဲ့အခါမျိုးမှာကျွန်တော်ခွဲစီရပါတယ်ခွဲစီပြီးတော့သူ့ရဲ့တော်တော်များများအစိပ်ပိုင်းအနေငယ်ပဲတိုက်လိုက်ကြဲကိုထားခဲ့ပြီးတော့thyroidectomy ဆိုတာတိုက်လိုက်ဒီအကျိတ်ကိုထုတ်ပစ်တဲ့ရတဲ့အခါမျိုးတွေလည်းရှိတယ်နောက်တချို့ဒီအသက်နည်းနည်းရသွားပြီးကလေးပါတဲ့မမွေးတော့ဘူးကလေးတွေလည်းကျွန်တော်ဓာတ်ရောင်ကြီးအန္တရာယ်မရှိတော့ဘူးဆိုတော့အရွယ်ကြီးရောက်သွားရင်တော့ video iod နဲ့သူကတော့အလူဓာတ်ရောင်ကြီးပါနေတာကို radio iod နဲ့ ablation ဆိုတော့ကျွန်တော်တို့လုပ်ပေးလို့ရပါတယ်ဒါတွေကတော့ယောဂဆက်ကစားလူမှမလုပ်ပါဘူးဆက်ကစားလူမှတော့များသောအားဖြင့်တော့စီးနေပဲချိန်ပိတ်မယ်မရရင်တော့ကျွန်တော်တို့တစ်ဆင့်နဲ့တစ်ဆင့်ပေါ့လေတိုးပြီးတော့လုပ်သွားနိုင်တဲ့အားကြီးရှိတယ်ဆိုတော့အဲ့ဒါကိုကျွန်တော်လုပ်ပေးနိုင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ၏ကဏ္ဍပါရှင်ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးတိတ်ပန်တဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်ပါရရှင်အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ
်သောရရှင်များရှင်မြမဆွေရကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကင်တက်ဖွဲ့ရင်းနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။တက်တလို့တိုက်ခိုက်မှုတွေကြောင့်ငင်းငင်းကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်အထိရိုက်ခတ်လာနိုင်ပါသလဲ။မကြခင်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။လနက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ငင်းငင်းကြီးအထွတ်သောရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
အခုလိုတိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေနေနဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်သဘောထားအမြင်တွေကိုတင်ပြဆွေးနွေးခွင့်ရမှာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားတီဘောမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်ဖလန်းမြို့နယ်ဘွားပီးကျေးရွာမှာပြည်လဲနေထိုင်ခွင့်ပြုဖို့ရွာအဖက်သိမ်းခံဒေသခံတွေကနေသတင်းစာရှင်းလင်းပွဲပြုလုပ်တောင်းဆိုခဲ့ကြတဲ့ဆိုတာနဲ့မွန်ပြည်နယ်မော်လမြိုင်မြို့နယ်နဲ့ဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဖိုကျုပ်အောင်စန်းတံတားအမိပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဒေသခံတွေကန့်ကွက်မှုတွေပြုလုပ်နေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ
ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်အုံမှုကျေးရွာအုပ်စုအတွင်းမှရှိတဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ရဲ့ရှေ့တန်းတပ်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ပြောခွင့်ရသူဘူမူကြီးဆိုင်ငင်းကပြောပါတယ်မတ်လ9ရက်နေ့မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမြမတပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သူကဆိုပါတယ်မြမအစိုးရတပ်မတော်ကအခုလို RCSS တပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဟာ NCA စာချုပ်ကိုချိုးဖောက်ရာရောက်တဲ့အပြင်နှစ်ဦးနှစ်ဖက်ကြားယုံကြည်မှုကိုပြက်ပြားစေပြီးလက်ရှိတိဆောက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအဟန့်အတားဖြစ်စေတယ်လို့ဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
ချင်းပြည်နယ်ဆိုရကဖျက်သိမ်းလိုက်တဲ့ဖလန်းမြို့နယ်ဘွားဖီးကျေးရွာမှာပြန်လည်နေထိုင်ခွင့်ပြုဖို့ရွှေပြောင်းခန့်ချင်းပြည်သူတွေကနေမလ9ရက်နေ့ကကလေးမြို့မှာတရင်းစာရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်ပါတယ်။အင်ချေ300ကျော်လောက်ရှိတဲ့ဘွားဖီးကျေးရွာကိုချင်းပြည်နယ်ဆိုရကပြီးခဲ့တဲ့26ခုနှစ်စက်တင်ဘာလ3ရက်နေ့ကစစ်ရန်ရဲစင်နဲ့ဖြိုချဖျက်ဆီးခဲ့တာဖြစ်ပြီးအဲ့ဒီကျေးရွာမှာနေထိုင်တဲ့သူတွေကိုလည်းနှင်ထုတ်ခဲ့တာဖြစ်ပါတယ်။ချင်းပြည်နယ်ဆိုရကတော့သူတို့တွေဟာရေပေးတုကတဲ့စစ်တွေမဟုတ်တဲ့ပြင်ဘွားဖီးဒေသဟာစီရင်သစ်သောချိုးဝိုင်းပိုင်နဲ့ထဲမှာရှိနေတဲ့ကြောင့်ရွာတီပြီးနေထိုင်ခွင့်မရှိဘူးလို့ပြောပါတယ်ပြီးခဲ့တဲ့2015ခုနှစ်ချင်းမြင့်နယ်မှာတဘာဝဘေးတံကျရောက်ခဲ့တဲ့နောက်ပိုင်းဖလန်းမင်တပ်မတူပြီးသီးသိမ်နဲ့ကလေးမျိုးနယ်ဘက်ကရေဘေးဒုက္ခတွေတင်နဲ့အိုးအိမ်မဲ့သူတွေကနေဘွားဖီးဒေသကိုပြောင်းရွှေ့အခြေချလာတာလည်းဖြစ်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခံမျိုးနယ်ဘက်မှာကချင်လူလိုက်ရေးတပ်မတော် KNA နဲ့အစိုးရစစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာ KNA ဘက်ကတပ်ဟာ6ကတန်ရင်မူဥလာရစ်ကြဆုံပြီး၄ဦးတန်ရန်ရရှိခဲ့တယ်လို့ KNA ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်ကုတ်ခံအရှိတ်နံကန်းလုံးကျေးရွာမှာဖေဖော်ဝါရီလ28ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရစစ်တပ်ဘက်ကလှုပ်ရှားနေတဲ့နေရာမှာပိတ်မိသွားတဲ့အတွက်အခုလိုထိခိုက်ကြဆုံခဲ့တာဖြစ်တယ်လို့တပ်ဟာ6အရာရှိတဦးကပြောခဲ့ပါတယ်အခုလိုကချင်ဒေသမှာစစ်ရေးတွေတင်းမာနေစေဖြစ်နေပေမဲ့တစ်ဖက်မှာလည်း27ရာစုပင်လုံညီလာခံအတွက်စိတ်အားထက်သန်စွာပါဝင်ဆွေးနွေးသွားဖို့လူထုကောင်းဆောင်တွေပြင်ဆင်နေခြင်းလည်းဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်မဲလဒုက္ခတဲ့စခန်းမှာ2016ခုနှစ်တနစ်သာကာလအတွင်းမိမိကိုယ်ကိုယ်သေးချောင်းကြံစီမှု59မှုရှိလာပြီးတလမှာ9မှုနှုံးရှိလာတဲ့အတွက်စိုးရင်စရာကောင်းတဲ့အခြေအနေရှိနေပြီလို့စခန်းဥက္ကဋ္ဌစောကာလီကပြောပါတယ်။ဒေချောင်းကြံစည်မှုများဟာအိမ်ဆောင်ရေးစီမံပြေမှုတွေစိတ်ဖိစီးမှုတွေမူရစေဝါနဲ့အရက်သေးစာတောက်စားသူအများဆုံးဖြစ်ပြီးစခန်းသက်လူငယ်တွေကိုအသိပညာပေးမှုတွေတုံ့မြင့်လှုပ်ဆောင်ဖို့လိုအပ်နေပြီလို့စခန်းတာဝန်ခံဆရာဝန်တို့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာကရင်ဒုက္ခတဲ့စခန်း9ခုရှိပြီးမဲလဒုက္ခတဲ့စခန်းဟာအကြီးဆုံးဒုက္ခတဲ့စခန်းဖြစ်ပြီးတော့လူဦးရေ 3,000 ကျော်ရှိနေပါတယ်။
မတ်လ10ရက်နေ့မှာစတင်ကျင်းပမဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲကာလမှာရခိုင်ပြည်နယ်ကဘူးတီတောင်နဲ့မောင်တောမြို့နယ်မှာရှိတဲ့စာဆက်ဌာနတွေနဲ့အနီးပတ်ဝန်းကျင်တွေမှာလုံခြုံရေးကိုတင်းကျပ်ထားမှာဖြစ်တဲ့အတွက်ကျောင်းသားကျောင်းသူတွေအပါအဝင်မိဘတွေအနေနဲ့စိုးရိမ်စရာမရှိဘူးလို့ရခိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပါတယ်မောင်တောမြို့နယ်မှာစာဆက်ဌာန12ခုရှိပြီးကျောင်းသားကျောင်းသူ2000ကျော်စာမေးပွဲဖြေဆိုကြမှာဖြစ်တယ်လို့ဘူးတီတောင်မြို့နယ်မှာလည်းကျောင်းသားကျောင်းသူ1900ကျော်ဖြေဆိုကြမှာဖြစ်ပါတယ်မောင်တိုးမြို့နယ်ကစာစစ်ဌာနတွေမှာလုံခြုံရေးအတွက်နေကြားစောင့်တက်နေပူပေါင်းတာဝန်ယူမှာဖြစ်တယ်လို့ခရိုင်ပညာရေးမှူးဦးအောင်မြင့်ကပြောပါတယ
်မွန်ပြည်နယ်တန်ဘူးစရမြို့နယ်ဆိုင်ရာမွန်မျိုးသားကျောင်း35နှစ်ပြည့်အခမ်းအနားနဲ့ဆရာဆရာမဟောင်းတွေအလှူရှင်တွေကိုဂုဏ်ပြုတဲ့ပွဲတရားကိုမတ်လ10ရက်နေ့တန်ဘူးစရမြို့ဟန္တာသောကျောင်းတိုက်မှာကျင်းပသွားမှာဖြစ်ပြီးဆရာဆရာမဟောင်း150ကျော်ဖိတ်ကြားထားပါတယ်တမျိုးစရမြို့နယ်မွန်မျိုးသားကျောင်းကို1982ခုနှစ်ကစတင်တည်ထောင်ခဲ့ပြီးအခုနှစ်မှာ35နှစ်ပြည့်ပြီဖြစ်လို့ဂုဏ်ပြုပွဲတွေကိုပထမအကြိမ်ကျင်းပတာဖြစ်တယ်လို့ကျင်းပရေးကော်မတီအသွင်းမှုကပြောပါတယ်။ဒီဂုဏ်ပြုပွဲကိုမွန်ပြည်သက်ပါတီဗဟုပညာရေးဌာနခရိုင်စစ်မြို့နယ်ပညာရေးဌာနတို့ကဖိတ်ခေါ်သွားပြီးအထူးဧည့်သည်ဖြစ်မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကိုလည်းဖိတ်ခေါ်သွားမှာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဘူကျော့အောင်စံတံတားအမည်ပြောင်းလဲသတ်မှတ်ရေးနဲ့ပတ်သက်ပြီးဒေသခံထံနေတိုင်းရင်းသားတွေကကန့်ကွက်နေတဲ့ကြားမှာပဲဘူကျော့အောင်စံအမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ပြည်သူ့လွတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုခဲ့တဲ့အပေါ်ဌာနေဒေသခံတွေကန့်ကွက်မှုတွေပြုလုပ်နေကြပါတယ်ဒီအခြေအနေကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
တန်လွင်တရား6ဆောင်ကိုဘိုးကျောင်းအောင်ဆန်းတရားမြေပေးတဲ့ပုံမှာလုံးဝလက်ခံနိုင်စရာကြောင်းမရှိဘူးလို့6ဆောင်မြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ပြည်내လွှတ်တော်ဒုဝက္ခဒေါက်တာအောင်နိုင်ဦးကပြောပါတယ်
။ဘိုးကျောင်းအောင်ဆန်းတရားလို့ပေးလိုက်တာဒါဘလို့မှကျွန်တော်တို့ကလက်ခံနိုင်စရာကြောင်းမရှိဘူး။ဘာကြောင့်လဲလို့ပြောရင်ဒါဒီနာမည်ပေးတာက NLD ရဲ့ idea ပဲ။ဘိုးကျောင်းအောင်ဆန်းကိုရှေ့တန်းသိပြီးတော့ဒါလုပ်နေတဲ့ဟာတွေအရမ်းများ။ဒါမဲ့ကျွန်တော်ဒီစကားပြောတော့ဘိုးကျောင်းအောင်ဆန်းကျွန်တော်မလေးစားလို့မဟုတ်ကျွန်တော်သူ့စော်ကားတာမဟုတ်ကျွန်တော်တို့အကုန်လေးစားဒါပေမဲ့ Federal ပြည်တော်စုတည်ဆောက်မယ်ဆိုအမျိုးသားညီညွတ်ရေးကိုလုပ်မယ်ဆိုဒါမှမဟုတ်ရင်ကျွန်တော်တိုင်းတိုင်းညီညွတ်ရေးကိုပြန်လဲသွေးစည်းညီညွတ်ရေးဆိုလုပ်မယ်ဆိုပြီးတော့ပြောတာတခြားလုပ်တာတခြားကတော့မဖြစ်သေးဘူ
းပြည်သူ့လွှတ်တော်အနေနဲ့တရားအမည်ပြောင်းခြင်းဆိုကိုလက်ခံဆွေးနွေးတာဟာဒေသခံဌာနတိုင်းနာတို့ရဲ့သဘောထားစာနာနဲ့စာကျင်နေရုံမျှမကဘသဝီနေသားပြုတ်ပောက်တွေကိုလည်းအတိမတ်ပြုတ်ခြင်းမရှိတဲ့သဘောတက်ရောက်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အစိုးရအနေနဲ့ငိန်ချန်ရေမျိုးသားပြန်လည်တည်မြဲရေးကိုတည်ဆောက်တဲ့နေရာမှာပတ်ဝန်းကျင်တစ်ချိန်နေကောင်းကိုဖန်တီးပေးဖို့လိုတယ်လို့ထိလွယ်ရှလွယ်တဲ့ကိစ္စရပ်မျိုးကိုရှောင်ရှားပေးဖို့လည်းလိုတယ်လို့ဒေသခံနိုင်တင်ညုတ်ကအခုလိုပြောပါတယ
်ညာရေကိုတိဆောက်တဲ့နေရာမှာမြို့သားပြန်လည်သိမြတ်ရေးကိုဆောင်ရွက်တဲ့နေရာမှာပေါကုန်းချင်းချင်းနေကောင်းကိုဖန်တီးပေးပါအခုလိုမျိုးဖိလေရှလွေတဲ့ကိစ္စမျိုးရှောင်ရှားပေးပါလို့
တန်လင်းတရား6ဆောင်ကိုဘိုးကျောင်းအောင်ဆန်းတရားအမည်ပြောင်းဖို့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကစင်ကျင်သုံးရနဲ့ပြုမှုဆောင်ရွက်ကြဖို့လိုတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်တဲ့ဒေါက်တာအေးဆန်းကပြောပါတယ်
။အဲ့တော့ကတော့ကျွန်တော်ပြောချင်တာကတော့ဒီတားကတေးသေးချာစဉ်းစားပြီးတော့ဟောက်တာလားနှစ်ဖက်လုံးကဒါကိုစင်ကျင်သုံးတရားနဲ့ပြုမှုဆောင်ရွက်ကြဖို့ကျွန်တော်မြင်တာရတယ်
။ဘိုးကျောင်းအောင်ဆန်းတရားအမည်ပေးတာကိုရုတ်တိုင်းပေးဖို့ဒေသခံ6ဆောင်ပြည်သူလူထုတောင်းတကြောတို့ဟာလည်းမတ်လ2ရက်နေ့ကဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။တကယ်လို့တရားအမည်ပြောင်းခြင်းကိုဆက်လက်ကောင်းထည်ပေါ်မယ်ဆိုရင်အမျိုးသားစစ်အထိကက်ကွက်ဆန္ဒပြမှုတွေလှုပ်ဆောင်တော့ဖို့ဒေသခံမွန်လူထုမွန်လူမှုဖွဲ့စည်းတွေကပြင်ဆင်နေကြပါတယ်။မော်လမြိုင်ဘက်ကမှုပေါ်နဲ့6ဆောင်ဘက်ကကညော်တို့ဆက်သွယ်တိစောက်ထားတဲ့တန်လွန်တရား6ဆောင်ဟာသမရဦးသိန်းဆိုင်ဆွေရလက်ထက်ကစီမံကိန်းဖြစ်ပြီး2015ခုနှစ်ဘေဝါရီလကစတဲ့အကောင့်ထဲပေါ်တိစောက်ခဲ့ပါတယ်
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာအခြေပြုလှုပ်ရှားနေတဲ့ NCA အပြစ်ခတ်ရက်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့အုံမှုကျေးရွာအုပ်စုလွယ်မုံစုတပ်စခန်းကိုအစိုးရတပ်မတော်ကနေတွားရောက်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့မထိုးသိတဲ့အဖွဲ့တွေအပေါ်ဘလို့ကြေရိုက်မှုတွေရှိနေပါသလဲဆိုတာကိုနမ်မြေဟောင်းကနေ RCSS SSA ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကိုဆက်သွယ်မေးမြန်းချက်ကိုကြားစားရမှာပါရှင်
ရှမ်းပြည်တပ်မတော် RCSS SSA ရဲ့ဒီဘောဘက်မှာရှိတဲ့စခန်းကိုအစိုးရတပ်မတော်ကဝင်ရောက်တိုက်ခိုက်တယ်လို့ကြားသိရပါတယ်။ဘာကြောင့်အခုလိုဝင်တိုက်ရတာလဲရှင်
။အေးဘာကြောင့်တိုက်ရလဲဆိုတော့ကိစ္စကိုကျွန်တော်လည်းဖြေရှာနေသုံးပဲခွတိရှာမရသေးဘူးဘောနော်။ကျွန်တော်တို့ကဒီမှာ NC ထိုးထားပြီးတော့အဖွဲ့ဆိုတော့ NC အရဆိုရင် NC လက်မှတ်ရေးထိုးထားတဲ့နှစ်ဦးနှစ်ဖက်ကလိုက်လာမှာကိုအခုလို NC ကိုချုပ်ဖောက်ပြီးတော့ကျွန်တော်တို့ဖတ်တိုက်တယ်ဆိုတော့ NC ကိုချုပ်ဖောက်ရရောက်တယ်လို့ပဲကျွန်တော်တို့မြင်တယ်လေ။
အော်ဟုတ်ကဲ့ RCSS ကနေမြေချပြီးစခန်းချတယ်လို့တပ်မတော်ဘက်ကဆွဆွဲထားတယ်လို့မျိုးအခုလည်းအဲ့ဒါကြောင့်တိုက်တာလားမသိဘူးနော
်ဒါတော့သူတို့အမြဲပြောနေတဲ့ဖင်ချေတစ်ခုပေါ့သူတို့တပ်မထားတဲ့နေရာမှာမနေဘူးသူတို့နေမြေကျူးကျော်လဲဆိုတော့သူတို့အမြဲပြောနေတဲ့လက်သုံးစကားပေါ့အမှန်ဆိုရင်နေမြေတပ်မတယ်ဆိုတော့ခုတည်းကကျွန်တော်တို့ကြားမှာတိတိပပမရှိသေးဘူးခင်ဗျစာချုပ်စာတမ်းနဲ့တပ်မထားတာမရှိသေးဘူး
အခုလိုတိုက်ပွဲတွေမကြာခဏဖြစ်ပွားနေမယ်ဆိုရင်ဗမှုတို့လှုပ်ထားတဲ့ NCA ကိုဘယ်လိုအကျိုးသက်ရောက်စေနိုင်မလဲရှင်
အဲ့လိုလှုပ်တဲ့အတွက်ကြောင့် NC မထိုးတဲ့အဖွဲ့ကိုလည်းတတိပေးရရောက်တယ်လေထိုးပြီးတဲ့အဖွဲ့ကိုတောင်မှသူကဒီလိုဆက်ဆံတယ်ဆိုရင်မထိုးတဲ့အဖွဲ့တွေပေါ်ဘယ်လိုနေမလဲပေါ့
ဟုတ်ကဲ့အခုနောက်ဆုံးအနေထားဘယ်လိုရှိလဲဆိုတာပြောပြပေးပါလားရှင
်နှစ်ဖက်ကအသင့်အနေထားနဲ့အင့်ပြင်းထားတဲ့အခြေအနေတော့ရှိနေတုံးပဲပေါ့ဒီဘောကွင်ထဲမှာလည်းတတိဝိရိယနဲ့တော့နာဆင်းကြပါဘောနော်တိုက်ပွဲရှိနေကြီးကလည်းကျွန်တော်တို့ဘက်ကလည်းအပ်ဒိတ်ပေးပါမယ်ပေါ့နောက်ပြီးတော့ဒီတိုက်ပွဲနေပြီးတော့တစ်ဆင့်အကြီးကြီးမားမားမဖြစ်အောင်လည်းကျွန်တော်တို့ဘက်ကလည်းတိုက်ခိုက်ရေးစောင့်ကြည့်တဲ့အဖွဲ့လေ TMC အဲ့ကောင်မင်းနဲ့တစ်ဆင့်ကျွန်တော်တို့လည်းအကြောင်းကြားထားတယ်ပေါ့အစိုးရကတမတော်ကတော့ဒီတိုက်ပွဲလည်းအမြန်ဆုံးရပ်တန့်ပေးပါဒီကိစ္စကိုလည်းအမြန်ဆုံးဖြေရှင်းပေးပါဆိုတဲ့ဘောနဲ့ကျွန်တော်တို့ညှိနှိုင်းနေပါတယ်ပေါ့
ဟုတ်ကဲ့ရှမ်းပြည်တမတော် RCSS SSA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်ငင်းကိုကျေးဇူးတင်ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့တီဘောမြို့နယ်ရှေ့တန်းတပ်စခန်းကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ဘက်ကပြောပါတယ်
တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းသတင်းလွှာအစီအစဉ်မှာရှင်။ တောက်ကြနေနေတဲ့ခင်ဗျူအေးမြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်ရှင်။
American Soya ရဲ့ သဘောထားအမြင်အဘော်ကို တင်ပြပါတော့မယ်ရှင်
IS Al-Qaeda နဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့ ခိုင်းစေချက်ကြောင့်ပဲဖြစ်ဖြစ် အဲ့ဒီအဖွဲ့တွေကိုအားကြလိုပဲဖြစ်ဖြစ် လှုပ်ဆောင်တဲ့အကြမ်းဖက်လုပ်ရတဲ့ကို ဟန်တားတဲ့လုံထုံးလုံနည်းတွေကိုပြောင်းလဲဖို့ ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတိုက်တွန်းလိုက်ပါတယ် ပထမအဆင့်အနေနဲ့အထွေထွေညီနာခံကတဆင့်တခြားကုလသမဂ္ဂအဖွဲ့အစည်းများစွာအတွက်ချမှတ်ပေးလိုက်တဲ့ အကြမ်းဖက်မှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုဦးစီးဖို့အတွက်လက်ထောက်အတွင်းရေးမှုချုပ်တူဦးကညှိနှိုင်းဆောင်ရွက်ရေးမှုအဖြစ်တာဝန်ယူလှုပ်ဆောင်သွားပေးဖို့သူကအဆိုပြုလိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်ပေးရေးအတွက်လက်ထောက်အတွင်းရေးမှုချုပ်အနေနဲ့ကုလသမဂ္ဂကဦးစီးဆောင်ရွက်နေတဲ့ကမ္ဘာလုံးဆိုင်ရာအကြမ်းဖက်မှုတိုက်ဖြတ်ရေးအစီ Nikki Haley ကပြောကြားလိုက်ပါတယ်
It can expand the assistance it provides to member states. It can help states stop the flow of foreign terrorist fighters.
ဒီနိုင်ငံရေးမှုဖြစ်တာဝန်ယူမဲ့လက်ထောက်တွေ့ရေးမှုချုပ်အနေနဲ့အဖွဲ့ဝင်နိုင်ငံတွေကိုအကူအညီပေးနိုင်တယ်လို့ပြည်ပကအကြံပတ်သမားတွေဝင်မလာနိုင်အောင်လဲအကူအညီဟန်တာပေးနိုင်ပါတယ်။ဒါပြင်တိုင်းပြည်တစ်ခုအတွင်းနေဆက်ဖြတ်ကျော်ပြီးဘယ်သူတွေဝင်လာတယ်လဲဆိုတာကိုအလင်းအမြန်စစ်ဆေးနိုင်တဲ့စနစ်တစ်ခုကိုလည်းတည်ထောင်ပေးနိုင်ပါတယ်
။ဒါပြင်ကုလသမဂ္ဂအနေနဲ့အစွန်းရောက်အကြံဖက်မှုစန့်ကျင်ရေးဆိုင်ရာကိစ္စရပ်တွေပုံမကျေကျေပြန့်ပြန့်လှုပ်ဆောင်နိုင်မဲ့အစီအစဉ်တွေထည့်သွင်းလှုပ်ဆောင်တာအဲ့ဒီလိုအစွန်းရောက်အကြံဖက်မှုတွေကိုစန့်ကျင်တဲ့လူထုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာတွေကိုလည်းပြုလုပ်နိုင်ကြောင်းတာမကြီးဟေလီကပြောပါတယ်ကုလသမဂ္ဂအနေနဲ့လွတ်လပ်စွာပြောဆိုခွင့်နဲ့အကြံဖက်မှုတွေကိုဟန်တာရေးမှာအဓိကကျတဲ့အချက်တစ်ခုဖြစ်တဲ့တရားဥပဒေစိုးမိုးရေးအပါအဝင်လူ့အခွင့်အရေးမြင့်တင်ရေးလှုပ်ဆောင်နေမှုတွေဟာအရေးပါကြောင်းလည်းတာမကြီးဟေလီကမိမောင်းထုတ်ပြောကြားခဲ့ပါတယ်ဒါပေမဲ့အနေအကြီးဆုံးအကြံဖက်အဖွဲ့အစည်းတွေကိုချိန်မုံရေးလှုပ်ဆောင်တဲ့နေရာမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအကြံဖက်လုပ်ငန်းတွေကိုထောက်ခံအားပေးနေတာတွေမရက်တမချင်းအောင်မြင်မှုရနိုင်မှာမဟုတ်ဘူးလို့တာမတ်ကြီးကပြောပါတယ
် Proposals on paper will have limited impact as long as there are states that choose to arm, shelter and finance
အကြံဖက်အဖွဲ့အစည်းတွေကိုလက်နက်ထောက်ပံ့ပေးတာခိုလုံခွင့်ပေးတာနဲ့ငွေကြေးအပြင်ထောက်ပံ့ပေးနေတာတွေကိုမရက်မတမချင်းစာရွက်တွေပေါ်မှာရေးသားထားတဲ့အဆိုပြုချက်တွေဟာလက်တွေမှာထိရောက်မှုရှိမှာမဟုတ်ပါဘူး
အတွင်းရေးမှုချုပ်ကူတရက်စ်အဆိုပြုလိုက်တဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုတာမတ်ကြီးဟေလီကချီးကျူးပြောကြားလိုက်ပြီးအတွင်းရေးမှုချုပ်ပြောကြားလိုက်တဲ့ကဘာတဝမ်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေတိုက်ဖျက်ရေးအတွက်ကျွန်ုပ်တို့အနေနဲ့လှုပ်ရှားတွေအများကြီးကြံနေပါသေးတယ်ဆိုတဲ့ပြောဆိုမှုဟာလည်းအရေးပါကြောင်းတာမတ်ကြီးနီကီဟေလီကထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
အဲဆစ်တွေ့ကြောက်ဖွဲ့မြို့တော်လို့သူတို့ကိုရင်ချင်ညာထားတဲ့ရိုက်ကာမြို့ကိုဝင်းပြီးသိမ်းတဲ့အခါမှာအီရတ်တပ်တွေကိုလက်နက်အထောက်အကူပေးဖို့အတွက် American Marine တပ်သားတွေဟာဆီးရီးယားရှေ့မြောက်ပိုင်းဒေသကိုရောက်သွားပြီလို့ American ရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းခုလိုရိုက်ကာတိုက်ခိုက်ရင်းနဲ့ပတ်သက်ပြီး American နဲ့တူရကီတို့ကြားနောက်ဆုံးသဘောတူညီမှုရတဲ့အနေအထားမရှိသေးပါဘူး။ရိုက်ကာမြို့ရဲက GL 4000လောက်ကိုနှင်ထုတ်နိုင်ဖို့အတွက် American ကူညီပေးထားတဲ့ Cuts တပ်ဖွဲ့တွေကပဲဥဆောင်မလား။ဒါမှမဟုတ်တူရကီဥဆောင်တဲ့ဆီးရီးယားတပ်ုံတွေကပဲဥဆောင်မလားဆိုတာဆုံးဖြတ်နိုင်တဲ့ပုံမျိုးအခုထိမတွေ့ရသေးပါဘူး။ American ပြည်ထောင်စုနဲ့ဥရောပရဲ့ Democracy Snake ကိုအားနေအောင်ရုရှားသမ္မတ Vladimir Putin ကိုရင်လုပ်နေတယ်လို့ဆယ်စုနှစ်နဲ့ချီးပြီးရှိနေတဲ့ NATO မဟာမိတ်အဖွဲ့ပြောခွင့်အောင်အဖွဲ့ဝင်နိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ဖို့ကြိုးစားနေတယ်လို့လွှတ်တော်ကြားနာပွဲမှာနိုင်ငံခြားရေးအသုံးသက်သူတွေနဲ့ Estonian နိုင်ငံသမ္မတဟောင်းတို့ကကြက်သက်ပြေးနေမှာပြောပါတယ်။ဒီမြန်မာနေဆက်ဒေတာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရဖို့နှစ်နိုင်ငံနေဆက်ဒေတာတိုက်ခိုက်နေတဲ့အဖွဲ့အားလုံး လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရစဲဖို့တရုတ်အစိုးရကတောင်းဆိုလိုက်ပါတယ်။မတ်လ6ရက်တနင်္လာနေ့ကိုကန်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်တရုတ်နယ်နိမိတ်ထဲကြီးစံတွေကြောက်ရောက်ထိမှန်ပြီးတော့ထိခိုက်မှုတွေလည်းရှိနေတာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့လူခွင့်ရင်ညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချရတဲ့အခါကုလသမဂ
မဆူမြတ်မှာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။တောက်ကြနေနေတဲ့ခင်ဗျူးမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.